ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဂျပန်ဝင်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့မှာတွေ့ဆုံခဲ့ကြပြီးတော့မြန်မာအရေးကိုဆွေးနွေးခဲ့ကြမှာရခိုင်ပြည်နယ်ကလူခွင့်ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အရေးကြီးတဲ့အကြောင်းလေးထားပြောပြောဆိုသွားပါတယ်ဂျပန်နိုင်ငံကစီးပွားရေးရင်းမြစ်နယ်မှုတွေဝင်ရောက်လာဖို့မျှော်လင့်နေတ င်နောက်နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံမှာရခိုင်ပြည်နယ်ကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လည်းထပ်သွင်းဆွေးနွေးကြတာပါတွေ့ဆုံမှုပြီးပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာလည်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကရခိုင်ပြည်နယ်အရေးစီးပွားရေးတည်ငြိမ်ရေးအပါအဝင်တက်တလော့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရသာဆွေရကဖြစ်ရှင်းမှုကြိုးပမ်းနေတဲ့အပေါ်အတိအမှတ်ပြုပြောကြားသွားပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်စုံစမ်းစစ်ဆေးဖို့အရေးကြီးတဲ့အကြောင်းလည်းပြောကြားသွားကြတာပ
ါ私からは特に独立調査団による信頼ある調査が行われること
လူလတ်တဲ့စုံစမ်းရေးကော်မရှင်ရဲ့လက်ခံယုံကြည်နိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေဒုက္ခသည်တွေနေရာပြန်နိုင်မဲ့အခြေအနေတွေဖန်တီးဖို့တွေပြန်လည်နေရာချထားရေးကိစ္စတွေရဲ့အရေးကြီးမှုတွေကိုပြောပြပါတယ
်။ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအကူအညီပေးရရမှာအဓိကနိုင်ငံတကာနိုင်ငံဖြစ်တဲ့ဂျပန်နိုင်ငံရဲ့တိုက်တွန်းချက်ပေါ်ဒေါ်အောင်ဆန်းစုကြည်ကလည်းအတိအမှတ်ပြုလက်ခံတဲ့အကြောင်းတိုကျိုမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။
ကျမတို့ဟာဂျပန်နိုင်ငံဟာရခိုင်မှာအေးစေးစေခြင်းနဲ့တည်ငြိမ်စေခြင်းနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးဖြစ်စေခြင်းနဲ့ဆိုတာကိုကျမတို့ယုံကြည်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ရဲနဲ့ဩဂုတ်လကလူညုံရေးကင်းစကန်တွေကိုစီးနှင်တက်ခဲ့တဲ့ ARS ဆွေရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလက်လံရှင်းလင်းရကရိုဟင်ဂျာတွေပေါ်စိုးရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပြီးတာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့လည်းတိုက်တွန်းနေရပါမြန်မာဆွေရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတိုင်ဝမ်ကဆွဆွဲနေတဲ့လောက်လူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်တာမရှိကြောင်းနဲ့ကျွလွန်သူတချို့ကိုလည်းဖော်ထုတ်ရေးယူမှုတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပြီးကုလသမဂ္ဂဆိုင်ရာဂျပန်သံမက်ကြီးအောင်ကန်ဆူအိုရှိမာပါဝင်စုံစမ်းရေးကော်မရှင်တခုကိုလည်းအစိုးရကမကြသေးခင်ကပဲထပ်မံဖွဲ့စည်းထားပါတယ်ကော်မရှင်တဲ့အနေနဲ့တာဝန်တွေကိုအပြည့်အဝဆောင်ရွက်သွားနိုင်မှုအရေးကြီးတဲ့အကြောင်းလဲဒေါ်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောကြားသွားခဲ့တာ
ပါ။ဂျပန်ဝန်ကြီးချုပ်ကြီးစင်တိုအာဘေပြောသွားတဲ့အတိုင်းပဲကျမတို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဟာမှမှန်ကန်ကန်နဲ့တိတိကျကျတာဝန်တွေကိုထပ်ဆောင်နိုင်မှုအရေးကြီးတယ်ဆိုတာကိုလက်ခံထားပါတယ်။
မြန်မာနိုင်ငံမှာဂျပန်နိုင်ငံကရင်းနှီးမြှုပ်နှံလောက်ကန်ရဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဖိတ်ခေါ်ခဲ့ပြီးနောက်တစ်နေ့မှာပဲနိုင်ငံခေါင်းဆောင်တွေတွေ့ဆုံတာလည်းဖြစ်ပါတယ်။ဂျပန်နိုင်ငံပါဝင်ပြည်ပကရင်းနှီးမြှုပ်နှံမှုတွေကိုမြန်မာနိုင်ငံကစွန့်ဆောင်နိုင်မှုကြိုးပမ်းနေပေမဲ့လည်းရခိုင်ပြည်နယ်အရေးလိုပြည်ရင်းအခြေအနေတွေကြောင့်ဖွံ့ဖြိုးရေးအလားအလာတွေပေါ်ရိုက်ခတ်မှုတွေလည်းရှိနေပါတယ်။ပြည်ရဲ့သတင်းပတ်ထက်ထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့စီးပွားရေးခန့်မှန်းချက်အစီရင်ခံစာတင်မှာဆိုရင်လည်းမိုးရွာသည်ရေကြီးမှုကုန်ထုတ်လုပ်မှုစီးရေးကြီးမြင့်မှုပြည်ပကဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုကရီးကူတီနှိကွေနေမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းက2018-2019ဖန်တန်းနှစ်မှာ 6.2% ခန့်နှုန်းကျဆင်းနိုင်ကြောင်းခန့်မှန်းထားတာပါ။အထူးသဖြင့်ကမ္ဘာတဝန်းစီးပွားရေးအခြေအနေတွေမရင်မယားဖြစ်နေချိန်မှာရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်အနှုတ်လက္ခဏာပြနိုင်တဲ့အလားအလာတွေရှိနေစေဖြစ်တဲ့အကြောင်းလဲသတိပေးထားပါရခင်ဗျာ။